MCA အဖြစ်ရလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆေးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်သက်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ခဲ့တယ်လို့မွန်ပြည်သက်တပ်မှုတဦးကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုမှာဒေသခံ100ကျော်လောက်လဲစစ်ပီးတင်းရှောင်နေရပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမွန်ပြည်သက်ပါတီအခြေပြုရာဂျပန်ယူတွင်းဤဒီကနေ့မနက်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ဖမ်းမြမနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်သက်အခြေစိုက်ဂိတ်ကိုခွေးကျူးချက်မရဘဲဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီနေမြခံတပ်မှုသူကမွန်ပါတာနဲ့ပြောပါရယ
်။တဲ့ကတိလက်ကပရန်ရောတော့ဆိုတဲ့ပင်ကျူပယောနောဆက်ကလေးကလည်းညပံပြန်ဆိုပုတ်ပုတ်လည်းညလည်းကံတန်းသာပြန်လို့ဆိုပုတ်ပုတ်လည်းညရင်တော့ဒီလက်လည်းဒီ
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မလို့ပြောတယ်မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟိနတိုင်ဘက်ကိုတက်လာတော့တနပ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့ဒီလိုပုံစံပေါ့သူတို့ဘက်ကတိုက်အားဖြစ်နေတယ်သူတို့ဘက်ကထိခိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကရာရှိကြီးတူးနဲ့အယက်သားတူးတိုင်ရန်ရရှိပြီးတတတူးကြဆုံသွားတယ်လို့မြင့်မြင့်ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာခဲ့ပါတယ်လက်ရှိမွန်ပြည်သက်ပါတီရဲ့ဂျပန်ယူရင်တပ်စခန်းကိုမြန်မာစစ်တပ်ဘက်ကတိမ့်ပတ်ရရှိထားတယ်လို့ဒေသခံတူကပြောပါတယ်
။တပ်ကတော့ဂျပန်ယူရင်မှာစခန်းချလာလိုက်ပြီ။တပ်သိမ်းလိုက်ပြီပေါ့။ဂျပန်ယူရင်တို့နဲ့ဒီနေ့တို့ကလည်းတော့ချိန်တင်ထားတဲ့အနေအထားမှာရှိတယ်
။လက်ရှိဖျားသုံးစုမျိုးနဲ့ဝင်ပေါက်တွေကိုတပ်မတော်ဘက်ကနေပိတ်ဆို့ထားပြီးသွာလာမှုမရှိတဲ့လောက်အခြေအနေမှာရှိနေတာပါ။အနည်းနိုင်ရွာတွေဖြစ်တဲ့တိုင်ရင်သုံးဂျပန်ယူတွင်းနဲ့ကြံသောဆတဲ့ရာနဲ့ချီတဲ့ကြေးရွာသားတွေဟာထိုင်းနိုင်ငံဘက်မှာတိမ့်ရှောင်နေရတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ်။
ကျတော့ဒီဘုံကြီးကြောင်းမှာတော့မိသားစုတွေဟာပြီးတော့စစ်ဆောင်ကြတယ်။နောက်ကျွန်တော်တို့ထိုင်းတော့တော့သူတို့ရှေ့ကြလဲဆိုတာထိုင်းတက်ကြမီးတယ်ဆိုတော့အဲ့ကြောင်းမှာတော့သူတို့တက်ကြီးတွေရယ်ခလီငယ်တွေရယ်အမျိုးသမီးတွေရယ်တော့အဲ့ဒီမှာသွားပြီးတော့အစီအစီဆောင်ကြလာဖြစ်တယ
်။စစ်ဆောင်300ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းပတ်ချံမီးထွေးဖို့ကြောင်းနန်းကုတ်ကြောင်းနဲ့စစ်ဆောင်စခန်းတွေမှာနေရာချထားပေးပါတယ်။တိုက်ပွဲနဲ့ပတ်သက်ပြီးအရှိဆောင်တိုင်းစစ်သနာချုပ်တမတော်ပြောခွေရနဲ့မွန်ပြည်သက်ပါတီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးရုံးကိုဆက်သွယ်ရမှာတော့ဒီကနေ့တိုက်ပွဲဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့စစ်ဘက်အရာရှိတူကပြောပါတယ်
။ကြားသိနေတဲ့ပြည်ပေါ်လား။အဲ့ဒါကျွန်တော်တို့လည်းဟိုအစကဟိုမရသေးဘူး။ကြားရတယ်ရှိ။နောက်အဲ့ဒါဖြစ်တယ်လည်းကြားရတယ်ရှိ။ကျွန်တော်တို့လည်းမသိ
ဘူး။မွန်ပြည်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားတာမရှိတဲ့အခြေအနေကနေအခုလိုတိုက်ပွဲဖြစ်ပွားလာတာပါ။အစီလက်မှတ်သူမွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်လာတဲ့ပုံမှာမြန်မာငင်းချမ်းရေးကော်မရှင်ကအကြံပေးပုတ်ကိုဥလှမောင်ရွှေကအခုလိုပြောပါရယ
်အစီထိုးမှမထိုးဘူးပေါ့အစီထိုးရပြောပထိုးရပြောပြည်သူကမရှိတော့ဘူးပေါ့အစီထိုးရတဲ့အဖွဲ့တွေမှာပြည်သူကရှိရင်တော့ဒါအတန်ဆုံးအမြန်ဆုံးဒါဘသူကဘာကြောင့်ဖြစ်တယ်ဆိုတော့မပြောင်းလို့ဖို့လုပ်မတဲ့တော့ GMC တို့ဘာလို့လဲရှိနေတဲ့အတွက်ဒီကိစ္စတွေတက်ဆက်အောင်ရှိနေတဲ့ဒီလေဒီကြောလုံးလိုက်နေအလုပ်နေတယ်လို့ထင်တာပေါ့လေ
ပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာမွန်ပြည်သက်ပါတီကနေကျင်းပခဲ့တဲ့မွန်မျိုးရမ်းနေ့အခမ်းအနားမှာစီရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ဘက်ကတားဆီးခဲ့ပေမဲ့မွန်ပြည်သက်ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစိတ်ကြီးမျိုးနဲ့ဖျားရောင်ဂိတ်နဲ့တံပြူဆရာမျိုးနဲ့စီနိပင်ဂိတ်စတဲ့မွန်အောက်ခွန်စခန်းတွေကိုတပ်မတော်ဘက်ကနေတင်းစီခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ